ဒေါင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ပါဝင်မြန်မာနိုင်ငံတွင်တရားမဲ့ဖမ်းဆီးထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာချက်တပင်းတွေကထောင်းနေချေတဲ့အကျဉ်းသားတွေကိုပြန်ပြီးလွှတ်ပေးခဲ့တာအတွက်ထောက်ခံအားပေးတယ်လို့ကလေးတငယ်တွေနဲ့နိုင်ငံအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့ပါတောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကသူ့ရဲ့နေပြည်တော်ဖြည့်စင်တွင်သူတောင်းဆိုခဲ့တဲ့အတိုင်းအခုလည်းထပ်မံတောင်းဆိုတာပါ။အဲ့ဒီချင်းကဩစတြေးလျစီးပွားရေးပညာရှင်ရှောင်းတန်လာကိုပါပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပြီးအခုနောက်ဆုံးစစ်ကောင်စီကပြန်လွှတ်ပေးခဲ့တဲ့အထက်မှာမစ္စတာတန်လာလည်းပါဝင်ခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ထရီရင်းညီလာခံအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းသူတောင်းဆိုထားတဲ့အတိုင်းနိုင်ငံချင်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့ပြန်အတိုက်ခံတက်ကြွလှုပ်ရှားသူတွေကိုကွန်မြတ်တန်နဲ့တရားမဲ့ဖမ်းဆီးမှုတွေရုံးတင်အပြစ်ပေးမှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချတာအတွက်သူမအနေနဲ့ကျေးဇူးတင်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်ကုလအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂအပါဝင်နိုင်ငံတကာကအရေးယူဆောင်ရွက်ရမယ့်တာဝန်ပြက်ကွက်ခဲ့ကြောင်းဝန်ခံခဲ့ပြီးသူ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Hazel ကိုအရှိတအအဆက်နိုင်ငံများအဖွဲ့အာဆီယံကအထူးကိုယ်စားလှယ်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့မှာကြားထားတယ်လို့နိုဗ ెంబ ာ၁၀ရက်ကမ္ဘောဒီးယားမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာပြောကြားခဲ့တာပါ။